ီကနေ့တနင်္ဂနွေနေ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာရိုဟင်ဂျာအရေးထောက်ခံချီတက်မဲ့စန္ဒပြပွဲကိုသူကိုယ်တိုင်ဥဆောင်ပါဝင်တာဟာမြမပြည်တွင်းရေးကိုဝင်ဆက်တာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်ကပြောနေပါတယ်။ဒါပေမဲ့လည်းသူ့ကိုမလေးရှားနိုင်ငံအတွင်းလူကြိုက်နည်းလာတဲ့အတွက်ရိုဟင်ဂျာကိစ္စကိုအသုံးချပြီးနိုင်ငံရေးမှာလူထုထောက်ခံမှုပိုးပြီးရအောင်ဆိုတဲ့ရည်ရွယ်ချက်တွေပါဝင်နေတာတွေ့ရတယ်လို့ဒေတာတွေနိုင်ငံအရေးလှိလာတုံ့တက်သူတွေကတော့ပြောနေကြတာပါ။မတ်အင်ဂျင်နိုင်ကအပြည့်စုံဆက်ပြီးပြောပြပါမယ်ရှင်
။ Pejabat Presiden Myanmar keluar kenyataanIsi kanungan itu katanya
အခုကြားခဲ့ရတဲ့အတန်ကတော့မလေးရှားဝန်ကြီးချုပ် Najib Razak က2016ခုနှစ်အတွက်ကျင်းပတဲ့သူ့ပါတီအဖွဲ့ဖြစ်တဲ့ United Malays National ညီလာခံမှာမြန်မာအစိုးရကိုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဝေဖန်ပြောဆိုသွားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတောဒေသမှာလူတွေဟာအရှင်လက်လက်မီးရှို့တပ်ဖြတ်ခံရပြီးအမျိုးသမီးတွေဟာဆိုရင်လည်းမတရားပြုကျင့်ခံရကြောင်းမလေးရှားဝန်ကြီးချုပ်ကသူ့ရဲ့ပါတီညီလာခံမှာပြောသွားပါတယ်။ဒီကျူးလွန်မှုတွေကိုအာဆီယံအပြုအမူတွေဖြစ်သူတို့အနေနဲ့လက်မခံနိုင်ကြောင်းနဲ့ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေမရင်ကျေးတဲ့လောက်ရကိုသူတို့အနေနဲ့တီးခံမှာမဟုတ်ဘူးလို့တက်ရောက်လာတဲ့ပါတီဝင်တွေကိုမလေးရှားဝန်ကြီးချုပ်ကပြောသွားပါတယ်။မလေးရှားနိုင်ငံမှာလက်ပေးလက်ယူမှုတွေအပါအဝင်နိုင်ငံရေးအရာလူကြိုက်နည်းလာတဲ့လက်ရှိမလေးရှားဝန်ကြီးချုပ်အနေနဲ့ဘာသာရေးကိုခုထုံးလုပ်ပြီးရခိုင်ပြည်မြောက်ပိုင်းမွတ်စလင်လူနည်းစုကိစ္စကိုအသုံးချနေတာဖြစ်တယ်လို့ဒေတာရင်းသတင်းမီဒီယာတချို့ကဝေဖန်ထောက်ပြနေကြပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံအခြေဆိုင် ISP ခေါ်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူရဲ့ညွှန်ကြားရေးမှူးဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်။ကျွန်တော်မြင်တာတော့သူကသူရဲ့နိုင်ငံရေးရည်ရွယ်ချက်အတွက်ပေါ့နော်သူ့ကိုပြည်သူတွေပို့ထောက်ခံလာအောင်ဆိုပြီးတော့ဟိုအသုံးချတဲ့အပိုင်းနဲ့တစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ဆိုတော့နောက်တစ်ဖက်မှာပြန်ကြည့်ရင်လည်းဒီမလေးရှားနိုင်ငံကပြောမယ်ဆိုရင်ကျွန်တော်တို့မြန်မာဒုက္ခသည်တွေကိုလက်ခံထားတဲ့ဟာတွေရှိပါတယ်အထူးသဖြင့်ဒီမွတ်စလင်ဒုက္ခသည်တော်တော်များများမလေးရှားမှာရှိနေတော့ဆိုတော့ဒါကလည်းတစ်စိတ်တစ်ပိုင်းတော့ဒီမလေးရှားရဲ့ဒီနိုင်ငံရေးပေါ်မှာသွားပြီးတော့ဟိုတက်ရောက်တဲ့အနေအထားမျိုးတော့ရှိနိုင်တယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုပုံစံတွေကြည့်ရတာတော့ဟိုသူ့ရဲ့နိုင်ငံရေးရည်ရွယ်ချက်အတွက်အသုံးချတာဖြစ်ဖို့ပုံများပါတယ
်။ဒီအတော့အတွင်းမှာပဲမလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်လူနည်းစုတွေပေါ်တပ်ဖြတ်မှုတွေရပ်တန့်ဖို့အခုလိုတောင်းဆိုလိုက်ပါတယ
်။ I feel much saddened by the events taking place in Myanmar today. I was very instrumental.
သူပြောသွားတာကဒီကနေ့မြန်မာနိုင်ငံကဖြစ်ရတွေပေါ်မှာသူ့အနေနဲ့အလွန်စိတ်မကောင်းဖြစ်မိကြောင်းနဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်လာဖို့သူဟာတက်တက်ကြွကြွဆောင်ရွက်ခဲ့သူဖြစ်တယ်လို့ဒေါက်တာမဟာတီယာမိုဟာမက်ကပြောသားတာပါ။ဒါ့အပြင်ပထဝီအနေအထားအရမြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်ဖြစ်လာဖို့သူတို့အာဆီယံကနေအလေးထားဆောင်ရွက်ခဲ့ကြောင်းနဲ့ဒါပေမဲ့အခုတော့မြန်မာအစိုးရဟာသူ့ရဲ့နိုင်ငံသားတွေကိုပြုမှုဆက်ဆံပုံကသူတို့မြန်မာအပေါ်ထားတဲ့ဆက်ဆံရေးမျိုးမဟုတ်ဘူးဖြစ်နေတယ်ဆိုတာကိုတွေ့ရှိရကြောင်းပြောသွားတာပါ။မြန်မာကိုအာဆီယံအဖွဲ့တဲထဲ့မထားဘူးဆိုတဲ့အနေအထားကိုသူတို့မလိုလားပေမဲ့မြန်မာကတော့ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ခဲကနေထိုင်လာတဲ့မွတ်စလင်လူနည်းစုတွေကိုမောင်းထုတ်နေတယ်လို့ဒေါက်တာမဟာတီယာမိုဟာမက်ကမလေးရှားခြေဆိုင်ပါတနာ Global Peace Foundation ဥက္ကဋ္ဌအနေနဲ့ရိုဟင်ဂျာအရေးအင်တာနက် YouTube ပေါ်မှာပြောဆိုသွားတာပါ။ရခိုင်ပြည်နယ်မှာအကြမ်းဖက်ပဋိပက္ခတွေကိုပိုးပြီးဆိုးရွားလာတဲ့အခြေအနေကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ဒေတာတွင်အသက်22နှစ်အောက်ချစ်ကြည်ရေးဘောလုံးပြိုင်ပွဲမှာမလေးရှားအမျိုးသားဘောလုံးအသင်းဆက်ပြီးပါဝင်ရှင်ပြိုင်ဖို့မလေးရှားအစိုးရကပယ်ဖျက်ခဲ့ပါတယ်ရှင်။